တရားကတော့သံဃာ့ဆိုင်ရဲ့ကလေးတွေမှာပါတဲ့အတိုင်းသင်္ဂုတ္တနိကမမြတ်စွာဘုရားဟောကြားထားတဲ့အရိယာဝါဒတရားတော်ပဲဖြစ်ပါတယ်။ဘုရားတို့ကတရားဟောလို့ရှိရင်မြတ်စွာဘုရားဟောကြားတာလူတွေတုပ်ကလေးတွေတို့ဖြစ်ဖြစ်ရှင်းရှင်းဖြစ်ဖြစ်တကူးကိုယ်ပလင်္ကာအနေနဲ့ရှင်းဥစွာမှုတဲ့ပြီးဟောလို့ရှိပါတယ်။အဲဒီလိုသုတ်ပါဠိဉာဏ်ကိုမြင်တဲ့ရဲ့ရသရရဟောကြားထားတဲ့အနေရုပ်တွေတော့ယူပြီးတော့အလွတ်တတဲ့ဟောရင်လည်းဖြစ်တော့ဖြစ်နိုင်ပါလေ။ဒါကလည်းလည်းမြတ်စွာဘုရားကိုယ်တိုင်ဟောထားခဲ့တဲ့ပုဗ္ဗာလိဉာဏ်ကိုပလင်ခံပြီးဟောလိုက်ရတာကပို့ပြီးတော့နေနေနဲ့ရှိတယ်လို့ဘုန်းကြီးတို့သိထဲမှာယူဆထားပါတယ်။မြတ်စွာဘုရားဟောကြားထားတဲ့တရားတော်တွေကိုပုဗ္ဗာသုတ်လို့ခေါ်ပါတယ်။သုတ်တသုတ်ဆိုတဲ့ပါဠိစကားမှာအ ਨੇ ရိပဲအမျိုးမျိုးရှိပါတယ်။အဲဒီအမျိုးမျိုးတွေမှာအထူးစိတ်ဝင်စားစရာကောင်းတဲ့အ ਨੇ ရိပဲကလေးကအ ਨੇ ရိပဲကလေးတစ်ခုကတော့ပါလဲလို့ဆိုရင်သုတ်တဆိုတာငင်းကြိုးပါပဲတဲ့။ငင်းချတဲ့ကြိုးပေါ့။လက်သမားဆရာများဟာစိတ်သားကိုပြုကျင်တော့မယ်ခုတ်တော့ယူတော့မယ်ခွဲစိတ်တော့မယ်လို့ဆိုရင်ပြုစွာမြင်လေးချရတယ်အဲ့ဒါကတော့သင်ကြပါတယ်အများပဲမြင်မှုနေကြမှာပါအဲ့ဒီလိုမြင်ညာလေးချပြီးတော့အဲ့ဒီမြင်ညာလေးအတိုင်းခုတ်ရယူရတယ်ခွဲစိတ်ပြုကျင်ရတယ်ဒါသမားဆရာဟာငါကြွကျင်နေတာပဲမြင်ချဖို့မလိုပါဘူးဆိုပြီးတော့မြမနဲ့ရန်စားပြီးခုတ်လိုက်ရွေလိုက်ဖက်စီလိုက်လို့ရှိရင်မလိုတဲ့နေရာတွေရောက်ပြီးတော့ပြည့်စည်လဲသွားရတယ်။ငင်းချပြီးရွေလိုက်ခုတ်လိုက်ဖက်စီပြုတင်လိုက်ရင်တော့အပြည့်အစည်းမရှိပဲကိုယ်လိုရှိတဲ့အတိုင်းအချိုးရကျဖြစ်နိုင်ပါတယ်။ဒါကြောင့်လက်သမားဆရာတွေကရှင်းဥစွာငင်းချပြီးတော့အဲ့ဒီမြင်းလေးတိုင်းလိုက်ပြီးရွေခုတ်ခွဲစိတ်ပြုကျင်ရပါတယ်။မြတ်စွာဘုရားဤသာသနာတော်မှာလည်းအဲ့ဒါလိုပါပဲ။မြတ်စွာဘုရားဤအဆုံးအမဩဝါဒသုတ်တရားတော်ဟာတရားကိုကျင့်လို့တဲ့သူတွေအတွက်ညင်းညောင်းပါပဲ။ဘုရားဘာသာဝင်ပုဂ္ဂိုလ်တွေဟာအဲ့ဒီတရားညင်းညောင်းလေးအတိုင်းပဲလာပြီးတော့ကျင့်ရပါတယ်။တရားညင်းညောင်းလေးတွေချထားပုံကတော့သီလကိုပဲလို့ကျင့်ရမယ်ဆိုတာမြတ်စွာဘုရားကဉာဏ်ဉာဏ်လေးချထားခဲ့တယ်။အဲဒီဉာဏ်ဉာဏ်လေးတိုင်းပဲလိုက်ပြီးသီလကိုကျင့်ရတယ်။သီလကိုကိုယ့်ဟာကိုယ်တမျိုးတမျိုးထွင်ပြီးတော့မကျင့်ရဘူး။မြတ်စွာဘုရားက၅ပါးသီလကိုသမှုမှကျင့်ဆောင်ခြင်း၊ခိုးမှုမှကျင့်ဆောင်ခြင်းစသည်ဖြင့်ဟောထားခဲ့တယ်။အဲဒီ၅ပါးသီလကိုအဲဒီမြတ်စွာဘုရားဟောတော်မူခဲ့တဲ့အတိုင်းပဲကျင့်ရတယ်။အဲဒီ၅ပါးတည်းကနှုတ်ပဲပြီးတော့၄ပါးသီလ၃ပါးသီလစသည်ဖြင့်ဖြစ်စေမလိုတာတွေကိုထည့်သွင်းပြီးတော့၆ပါးသီလ၇ပါးသီလစသည်ဖြင့်ဖြစ်စေဒီလိုအသေးစမ်းထွင်ပြီးတော့မကျင့်ရဘူး။ပြီးတော့သမာဓိဘာဝနာကိုဘယ်လိုပွားများရမလဲဆိုတာကိုလည်းမြတ်စွာဘုရားကညင်းညောင်းလေးချထားခဲ့တယ်အဲ့ဒီဉာဏ်လေးအတိုင်းပဲသမာဓိဘာဝနာကိုပွားများရတယ်။သမာဓိကမ္မထာကအမျိုးပေါင်း40ရှိတယ်။အဲ့ဒီတိုင်းမဟုတ်ပါပဲနဲ့ကမ္မထာ50 60 80စသည်ဖြင့်ဒီလိုမဟုတ်တာတွေတစ်မျိုးတစ်မျိုးအပြည့်အစုံမထွင်ရဘူး။ပြီးတော့ပညာဘာဝနာကိုဘယ်လိုပွားစီရမလဲဆိုတာကိုလည်းညဇာဘုရားကဉာဏ်လေးချထားခဲ့တယ်။အဲ့ဒီပညာဘာဝနာဉာဏ်တွေကတော့အများကြီးပါပဲခန္ဓာ၅ပါးနဲ့လည်းဉာဏ်ကြောင်းတွေချထားကြတာရှိတယ်အာယရဏနဲ့လည်းချထားကြတာရှိတယ်ဓာတ်နဲ့လည်းချထားကြတာရှိတယ်သစ္စာနဲ့လည်းချထားကြတာရှိတယ်ပရိစ္ဆသမုပ္ပါနဲ့လည်းချထားကြတာရှိတယ်နာယုံနဲ့လည်းချထားကြတာရှိတယ်အများကြီးပါပဲအဲဒီမြင်နေတဲ့ကဘယ်မြင်နေပဲဖြစ်ဖြစ်တကူကူနဲ့ညီညွတ်အောင်လာပြီးတော့ကျင့်ရတယ်။ဒီလိုမြင်းကြောင်းနဲ့အလားတူတဲ့အတွက်မြတ်စွာဘုရားဟောထားတဲ့တရားဒေသနာတော်တွေကို
သုဒ္ဓသုတ်လို့ခေါ်ပါတယ်တဲ့ဒါကြောင့်ဘုန်းကြီးတို့ကတရားဟောတော့မယ်ဆိုလို့ရှိရင်သုဒ္ဓသုတ်ဆိုတဲ့ဉာဏ်ကလေးကိုရှင်းဥစွာချရတယ်တချို့ကသာရတဲ့အခါမှာဉာဏ်မရှိပဲရှင်းရင်လဲဖြောင်းအောင်ရင်းနိုင်တယ်လို့ကိုယ့်လက်ကိုယ်ယုံကြည်ပြီးတော့မြင်လို့ရေးကြတယ်အဲဒီလိုရေးတာဟာဖြောင်းတန်သလောက်တော့ဖြောင်းနိုင်ပါတယ်ဒါပေမဲ့ငင်းချပြီးရတာတော့တော့မသေးကြဘူးသိလည်းမချရဘူးဒါကြောင့်ဘုန်းကြီးတို့ကတော့တရားညောင်းချတဲ့အလေးအထားပြုလုပ်ထားပါတယ်ဒီကနေ့ညတရားဝဲမှာဟောဖို့ချမယ်တရားမြင်ကလေးကတော့အရိယာဝါဒသုတ်တရားတော့တဲ့ဒီမြည်ကတော့သံဃာ့ဇာတ်ရုပ်ကလေးတွေဝေထားလို့သောသောတွေကဒီကြီးသားဖြစ်နေကြပါတယ်နောက်လည်းမမေ့အောင်အဲ့ဒီသံဃာ့ဇာတ်ရုပ်ကိုယူသည်တည်သိမ့်ထားကြရမယ်ခင်ရောက်တဲ့အခါကျတော့မယုံမသိနဲ့အကျိုးအကျညှပ်ပြီးတော့မထားရဘူးအဲဒီသံဃာ့တရားပိဋကစာတွေတရားတော်တွေပဲညစာပြဟောထားတဲ့တရားတော်တွေကိုလွယ်လွယ်နဲ့ကောက်မှတ်ထားရအောင်လို့ဘုန်းကြီးကအချင်းချုပ်ပြီးတော့ထုတ်ပြထားတာပဲဒါကြောင့်ယူသည်သည်သိမ့်ထားကြရမယ်နောက်လိုရှိတဲ့အခါထုတ်ပြီးကြည့်ရင်အခုဘုန်းကြီးဟောထားတဲ့တရားတွေဟာပြန်ပြီးတော့ပေါ်လာမယ်အဲ့ဒီညစာပြဟောထားတဲ့အရိယဝါဒတရားမြင့်ဆောင်လေးတွေကိုခွန်ကြီးကရှင်းဥစွာပါဠိလိုပဲရိုးပြီးမြင့်ချလိုက်မယ်အဲ့ဒါကိုညစာပြကဒီတိုင်းပဲဟောခဲ့တယ်လို့နှလုံးသွင်းပြီးယူယူသေးသေးနားထောင်ကြသတ္တာယိမေဘိခဝေအရိယဝါဒယေအရိယာအာဝတိန်တုဝါအာဝတန်တိဝါအာဝတိတန်တိဝါဣကဝေယံတို့ဤမေအရိယာဝါဒအရိယာတို့ဤသံနိယဖြစ်သောဤအရိယာဝါဒတရားတို့သည်သတ္တ7ပါးတို့ပေ၏ယေကျင်7ပါးသောအရိယာတို့ဤသံနိယတရားတို့ကိုအရိယာအရိယာသခင်အရှင်မြတ်တို့သည်အာဝတိန်သူဟာဒီခါကာလကလည်းမြှိဝဲနေထိုင်ခဲ့ကြသရင်သုံးပန်နေခဲ့ကြလေကုန်ပြီအာဝတန်ဒီဝါယခုပစ္စုပန်ကာလ၌လည်းသံနေစေဖြစ်ကုန်၏အာဝတိတန်ဒီဝါနောက်ခါကာလ၌လည်းမြှိဝဲသံနေကြပေကုန်လတံအရိယာတို့ဤမြှိဝဲနေထိုင်ရာသံနေရာဌာနကိုအရိယဝါဒလို့ခေါ်တယ်အရိယဆိုတာကအရိယပုဂ္ဂိုလ်၈ပါးအာဝါဒဆိုတာကသံနေရာအိမ်အရိယဝါဒအရိယတို့ဤသံနေရာအိမ်ပေါ့အရိယပုဂ္ဂိုလ်၈ပါးဆိုတာသောတာပတိမဲ့ပုဂ္ဂိုလ်ရာဂာမိမဲ့ပုဂ္ဂိုလ်အနာဂာမိမဲ့ပုဂ္ဂိုလ်အရဟတမဲ့ပုဂ္ဂိုလ်လို့ဒီလိုမဲ့ပုဂ္ဂိုလ်က၄ပါးသောတာပန်ပုဂ္ဂိုလ်သရဂံပုဂ္ဂိုလ်အနာဂံပုဂ္ဂိုလ်ယန္တာပုဂ္ဂိုလ်လို့ဒီလိုဖို့ပုဂ္ဂိုလ်က၄ပါးပေါင်း၈ပါးအဲ့ဒါဟာအရိယပုဂ္ဂိုလ်၈ပါးပဲဒီထဲမှာမဲ့ပုဂ္ဂိုလ်၄ပါးဆိုတာကတော့ပုဂ္ဂိုလ်ရေအတွက်အဖြစ်သာဖော်ပြရပါတယ်ဘယ်လိုပုဂ္ဂိုလ်ပဲလို့အထင်ရှားညွှန်ပြဖို့ကတော့အရင်ပါလေ။ဘာကြောင့်လဲဆိုတော့မဲ့ပုဂ္ဂိုလ်ရဲ့အပက်တန်းအချိန်ကာလကစိတ်ကလေးတစ်ချိန်မျှရှိလို့ပါပဲ။ဝိပဒနာရှိနေတဲ့သူဟာဝိပဒနာရစ်တန်းပြည့်စုံတဲ့အခါကျတော့အရိယာမဲ့ဖြင့်နိဗ္ဗာန်ကိုတွေ့မြင်သွားတယ်။အဲဒီတွေ့မြင်တဲ့အချိန်ကဘယ်လောက်ကြာသလဲလို့ဆိုရင်စိတ်ကလေးတစ်ချိန်မျှတာရှိတယ်။ဒီမနေ့လည်းမကြဘူးမနေ့ဝယ်လည်းမကြဘူးတစ်ဆက်ကန်းတောင်ကြာဖို့ရမရှိဘူးအဲဒီလိုတစ်ခဏလေးပဲဘာမှမကြဘူးအဲဒီစိတ်တစ်ချက်မျှတစ်ခဏလေးအတွင်းနိဗ္ဗာန်ကိုမြင်စေခိုက်တံကလေးများပဲအဲဒီအခိုက်တံကလေးမှာအဲဒီပုဂ္ဂိုလ်ကိုမဲ့ပုဂ္ဂိုလ်လို့ခေါ်တယ်အဲဒီအရိယာမဲ့ဖြင့်နိဗ္ဗာန်ကိုမြင်ပြီးတဲ့အခြားမဲ့မှာပဲမဲ့နဲ့အလားတူအရိယာဖို့စိတ်တရားဖြစ်ပေါ်လာတယ်။အဲဒီဖို့စိတ်ဖြစ်ပေါ်လာတဲ့အချိန်ကစားပြီးတော့ဖို့ပုဂ္ဂိုလ်လို့ခေါ်ရတယ်။ဒါတော့ အကျဉ်းချုပ်ပြောရမယ်ဆိုလို့ရှိရင်အရိယာပုဂ္ဂိုလ်ဟာဖို့ပုဂ္ဂိုလ်၄ပါးပဲသင်္ချာညွန်ပြနိုင်ပါတယ်။သင်္ချာလည်းတွေ့နိုင်ပါတယ်။အဲ့ဒါကိုအခုတရားနာပရိသတ်တွေလည်းအများအားဖြင့်ပြည်ပြည်သားတွေပဲဖြစ်နေပါလိမ့်မယ်။သို့တော်လည်းဒေသနာအစဉ်ကရောက်လာတော့ပြည်ပြည်သားတွေကိုလည်းဘုန်းကြီးတို့ကရှင်းလင်းပြီးဟောပြရတာပဲ။ဒီလိုတွေပဲဆိုပြီးတော့မဟောပဲခြံထားခဲ့ရင်အဲ့ဒါတွေကဟာပြီးတော့လိုးနေတာတည်းဒါကြောင့်ဒီလိုတွေကိုလည်းနည်းနည်းတော့ပြော့သွားသေးတာပဲဒီစီတုံးကအရိယာပုဂ္ဂိုလ်တွေဟာဘယ်မှာနေကြသလဲဆိုရင်အရိယာဝါသာလို့ခေါ်တဲ့အရိယာတို့ဤသာနေအိမ်မှာနေကြတယ်ဥပမာအခုလိုးကြောင်ပုဂ္ဂိုလ်တွေဟာဘယ်မှာနေကြသလဲဆိုရင်ကိုယ့်အိမ်မှာကိုနေကြတာပေါ့ရှင်ယဟန်တွေကဘယ်မှာနေကြသလဲဆိုရင်ကိုเจ้าမှာကိုနေကြတာပေါ့အဲ့ဒါလိုပါပဲအရိယာပုဂ္ဂိုလ်တွေဟာဘယ်မှာနေကြသလဲဆိုရင်အရိယာတို့ရဲ့စာနေမှာနေကြတယ်ဒီတုံးကအရိယာတွေလည်းအရိယာတို့ရဲ့စာနေမှာနေကြတယ်ဘောရမြတ်စွာဘုရားမပွင့်မီဈေးကပွင့်တော်မူခဲ့တဲ့ကာသဗ္ဗမြတ်စွာဘုရားလက်ထက်ကကာသဗ္ဗမြတ်စွာဘုရားနဲ့တကွတပည့်သားအပေါင်းတွေအများကြီးရှိပါတယ်အဲဒီအရိယာတွေလဲအရိယာဝါသားလို့ခေါ်တဲ့အရိယာတို့သံနေရာတရားကြီးတွေမှာပဲနေသွားကြတယ်အဲဒီလဲရှိကြတဲ့ကောနာဂုံမြတ်စွာဘုရားအဲဒီလဲရှိကြတဲ့ကာကုတ္တမြတ်စွာဘုရားစသည်ဖြင့်ပေါ်လင်အဲဒီလိုရှေ့ရှောက်ပြီးလိုက်သွားရင်ပွင့်တော်မူခဲ့ကြတဲ့ဘုရားစုစုတွေဟာမရေမတွက်နိုင်အောင်အများကြီးပဲရှိခဲ့ပါတယ်အဲ့ဒီမြတ်စွာဘုရားတွေရဲ့အဲ့ဒီမြတ်စွာဘုရားတို့ဤတတိယပါဝကတွေရဲ့ဒီအရိယာပုဂ္ဂိုလ်တွေအားလုံးဟာဘယ်မှာနေသွားကြသလဲလို့ဆိုရင်ဒီအရိယာဝါဒတရားတော်ကြီးတွေမှာပဲမျိုးဝဲပြီးသတင်းသုံးနေထိုင်သွားကြပါတယ်ယခုဘောရမြတ်စွာဘုရားဤလက်ထက်မှာလဲဘောရမြတ်စွာဘုရားနဲ့တကွတတိယသားတွေအများကြီးပဲရှိကြပါတယ်ဒါကပိဿုပ္ပံခေတ်ပေါ့ဒီပိဿုပ္ပံခေတ်ကြီးမှာရှိကြတဲ့အရိယာပုဂ္ဂိုလ်တွေဟာလဲဘယ်မှာသတင်းသုံးနေထိုင်ကြသလဲဆိုလို့ရှိရင်ဒီအရိယာဝါဒတရားတွေမှာပဲသတင်းသုံးနေထိုင်ကြရပါတယ်။နေကြတုံးနေကြစေပေါ့ဘောရမမြတ်စွာဘုရားသာသနာတော်ကအခုလဲတည်နေစေ။နောင်လဲတည်သွားအောင်မှာပဲဖြစ်တဲ့အတွက်အခုဘုရားလက်ထက်ကအရိယာတွေကတော့ဣရိယာပတရားတွေမှာနေတော့နေစေလို့ဆိုရတယ်။နောင်အရိမတရားမြတ်စွာဘုရားမှာစပြီးပွင့်တော်မူကြမဲ့မြတ်စွာဘုရားအစူစူနဲ့တကွတိသာဝကအရိယာတွေမရေပြွတ်နိုင်အောင်များစွာပဲရှိကြပါတယ်။အဲဒီအရိယာတွေဘယ်မှာနေကြမှာလဲဆိုလို့ရှိရင်ဒီဣရိယာဝါဒတရားတွေမှာပဲနေကြမယ်။ဒါကြောင့်ဒီတရားတွေကိုအရိယာဝါဒအရိယာတို့ဤသံနေအိမ်လို့ခေါ်ရပါတယ်။အဲ့ဒီတရားတွေက10ပါးရှိတယ်။အဲ့ဒါတွေကိုအခုလိုထုတ်ပေါ်ပြီးတော့ဟောထားပါတယ်။တတမေဒသဣဒာဘိကဝေဒိခုသင်္စင်္ဂဝေပိနောဟောတိသလင်္ကာတမနာရတောဧကာရခောသတုရာပတိနောမနုနာပစ္စေကသစ္စောသမဝေယသတိသနောအနာဝီလသင်္ကပောသတ္တရာကာယသင်္ခါရောသူမုဒ္ဒစေတောသူမုဒ္ဒပညောဒါကအရိယာဝါဒတရား10ပါးရဲ့ခေါင်းစဉ်ပါဠိပဲသောတော်ကြမဗမာလိုခေါင်းစဉ်ကလေးလည်းထုတ်ပြမယ်အခုတော့ပါဠိခေါင်းစဉ်ကလေးကိုပဲညဇာရဟောတော်မူတဲ့အမူရင်းအတိုင်းငင်းကလေးချပြပါတယ်အလွန်လဲကောင်းပါလေမာလိကိုနားလဲရင်ဒီပါဠိတန်လေးတွေကိုငါကြရတာကိုကအင်မတန်ကောင်းတယ်ဘုန်းကြီးရဲ့တိယောဂီတွေကပါဠိလဲအတော်တန်တတ်တဲ့အချို့ယောဂီတွေမှာဘုန်းကြီးတို့ကပါဠိရိုးပြီးဟောလိုက်ရင်သူတို့ကိုယ်ထဲမှာချိုးချိုးချင်းချင်းနဲ့ပီတိတွေဖြစ်ဖြစ်သွားကြပါတယ်တဲ့ကိုတော့ကဘုရားကိုတော်တိုင်ဟောတဲ့ပါဠိတန်ကိုများပြလိုက်ရရင်ပီတိတွေဘယ်လောက်များဖြစ်ကြမလဲမသိဘူး အဲဒီလိုပါဠိသံလေးကိုကျမ်းနာလိုက်ရတာနဲ့သူတို့မှာကျိုးပြင်းဖြစ်တာကဘာသဘောတော်လို့သူတို့ကမင်းများလျှောက်ထားကြပါတယ်အဲဒါကိုဓမ္မပီတိလို့ခေါ်ပါတယ်ဒီပီတိကပါဠိတရားသံကိုကြားရုံနဲ့လည်းဖြစ်တတ်ပါတယ်အနည်းလေးပဲကိုကြားရတော့မိမိတို့မှာဖြစ်ပုံနဲ့တိုက်ဆိုင်ပြီးသဘောကျသွားလို့လည်းပဲဒီပီတိကဖြစ်တတ်ပါတယ်ပါဠိကိုမသိတဲ့သူတွေမှာတော့ပါဠိကခက်ပါတယ်ပါဠိကိုလည်းမသိဘယ်လိုအနေရိပဲကိုသူမှလည်းမသိနဲ့တော်တော်ကြာတော့တဖြည်းဖြည်းနဲ့ငိုက်ငယ်ပြီးတော့သွားရကြပါသေးတယ်ဒါကြောင့်အနေရိပဲပါသိရအောင်အခုညမပြန်ပြမယ်ဒါတာဆေဘာသောရိယဝါသာတရားတို့သည်ကတမေပဲဒီတော်နိမှုကဘိက္ခူယဟန်တို့ဣရဤသာသနာတော်၌ဘိက္ခူယဟန်သည်ဘိက္ခူတံမြာဘိက္ခူရှုမြင်သောပုဂ္ဂိုလ်သည်ဘိက္ခူကိလေသာကိုဖြစ်စည်းတတ်သောပုဂ္ဂိုလ်သည်ဘိက္ခူယဟန်ဆိုတာဗုဒ္ဓံဒေသနာတော်ယဘိက္ခူယဟန်လည်းရှိတယ်ဝိနည်းယဘိက္ခူယဟန်လည်းရှိတယ်ဗုဒ္ဓံဒေသနာယကတော့သံမာရိဘယံဣခတိတိဘိက္ခူလို့ဆိုတဲ့အတိုင်းသံဃာရေကိုရှုမြင်တဲ့ပုဂ္ဂိုလ်ဟာဘိက္ခုပါပဲ။ဒါကြောင့်သာသနာများမှာပฏิပါณကောဟိဒေဝဝါဟောတုမနုဿောဝါဘိက္ခုတိသင်္ချာကိစ္စတိလို့မိတ်ဆိုထားပါလေ။ဒေဝဝါဟောတုနတ်ပဲဖြစ်စေမနုဿောဝါလူပဲဖြစ်စေပฏิပါณကောတရားကိုကျင့်သောသူသည်ဘိက္ခုတိသင်္ချာယဟန်ဟုသောရည်ရွယ်ချင်းသောကိစ္စတိရောက်ပါတယ်တဲ့။နာပဲဖြစ်စေလူပဲဖြစ်စေသံဃာလေးကိုမြုံမြင်ပြီးတော့သံဃာကလွန်မြောက်ရအောင်လို့တရားကျင့်သုံးနေရင်အဲ့ဒီပုဂ္ဂိုလ်ဟာဘိက္ခုမြည်ပါတယ်တဲ့။ဒီအားဖြင့်တော့ကိလေသေဘိနေတီတိဘိက္ခုတဲ့။ကိလေသာတွေကိုဖြစ်စည်းရရင်ဘိက္ခုမြည်ပါတယ်တဲ့။တရားကျင့်သုံးနေတဲ့သူမှာကိလေသာတွေကပျက်စီးသွားကြတယ်မကျင့်ရင်တော့ကိလေသာတွေကမပြည့်စုံဘူးသို့ပွားတန်ဆောင်းနေတယ်ကျင့်ရင်တော့ကိလေသာတွေဟာနည်းနည်းကျင့်ရင်နည်းနည်းပြည့်တယ်များများကျင့်ရင်များများပြည့်တယ်အပြည့်ဆုံးကြည့်လိုက်ရင်တော့ကိလေသာတွေဟာအကုန်လုံးပြည့်ပြီးဟန္တာဖြစ်သွားတယ်ဒါကြောင့်အာထုတ်ခြင်းကြာနေတဲ့သူဟာသီလကိုစောင့်ထိန်ကျင့်သုံးနေလင်သီလနဲ့ဆိုင်တဲ့ဝိတေကမကိလေသာတွေကိုဖျက်ဆီးနေနေတယ်ဝိတေကမကိလေသာဆိုတာသတ်မှုခိုးမှုလိမ်မှုစသောအကျင့်ပြည့်မှုတွေကိုယူးလွန်တဲ့လောဘဒေါသစသောကိလေသာအကျဉ်းတွေပါပဲ။ဒီလာကိုကျင့်နေရင်အဲ့ဒီအကျဉ်းဆုံးကိလေသာတွေကိုဖြစ်စီနေပြီမြည်တယ်။သမာဓိဘာဝနာအကျင့်ကိုကျင့်နေရင်သမာဓိနဲ့ဆိုင်တဲ့ပရိယုဌာန်ကိလေသာတွေကိုဖြစ်စီနေပြီမြည်တယ်။ပရိယုဌာန်ကိလေသာဆိုတာသိကုကြစီပြီးဖြစ်နေတဲ့လောဘဒေါသစသောကိလေသာတွေပါပဲ။သမာဓိကိုပွားများနေရင်အဲ့ဒီအလတ်စာပရိယုဌာန်ကိလေသာတွေကိုဖြစ်စီနေပြီမြည်တယ်။ဝိပဿနာပညာကိုပွားများနေရင်တော့ပညာနဲ့ဆိုင်တဲ့အနုတ္တိယကိလေသာတွေကိုဖြစ်စီနေပြီမြည်တယ်။အနုတ္တိယကိလေသာဆိုတာအကြောင်းညို့တိုင်းအခွင့်ရာတိုင်းဖြစ်ပေါ်လာနိုင်တဲ့လောဘဒေါသစသောကိလေသာတွေပါပဲ။ဝိပဿနာရှုနေရင်စိတ်တိုင်းစိတ်တိုင်းရှုမှတ်ချက်တိုင်းမှာအဲဒီအနုပြကိလေသာတွေကိုဖြစ်စီနေပြီမြည်တယ်ဥပမာဘဲကိုများနဲ့တစ်သားကိုခုတ်ခုတ်ပြီးတော့ယူနေရင်အချက်တိုင်းအချက်တိုင်းမလိုတဲ့တစ်သားပါကလေးတွေဖက်ကနေဖက်ကနေကွာကွာကြနေတယ်လို့ပါပဲဒီနည်းဥပမာကတော့မြေကြီးကိုပေါက်ပြားနဲ့ပေါက်နေရင်ပေါက်တိုင်းပေါက်တိုင်းမြေကြီးမှအလွာလွာနဲ့ကွာကွာပြီးတော့ထွက်ထွက်လာတယ်။ဒါလိုပါပဲ။ဒွါရ၆ပါးကပေါ်တိုင်းပေါ်တိုင်းယုံနာတွေကိုရှုမှတ်နေရင်ရှုတိုင်းရှုတိုင်းကိလေသာတွေကွာကွာပြီးတော့ကျကျသွားပါတယ်။ဒါကြောင့်ဝိပဿနာပညာကိုပွားနေတဲ့သူဟာရှုတိုင်းရှုတိုင်းကိလေသာကိုဖျက်ဆီးနေပြီးနေတယ်။ဒါကြောင့်ဒီလေသေးကိလေသာတို့ကိုဘိနေတိဖျက်ဆီးတာဤဣတိထို့ကြောင့်ဘိက္ခုဘိက္ခုမြည်ပါれ။ယဟမြည်ပါれတဲ့။ဒါကတော့ သုတ္တရဟန်းတဲ့ဝိနည်းပိခုဝိနည်းရဟန်းကတော့ဝိနည်းတော်နဲ့ညီသင်္ကန်းဟောပြီးကောင်းကောင်းကျင့်နေတဲ့အရှင်မြတ်တွေပါပဲအဲဒီဝိနည်းရဟန်းတွေကတော့မြတ်စွာဘုရားလက်ထက်ကဆိုရင်မြတ်စွာဘုရားကိုယ်တော်တိုင်အဲဒီပိခုခေါ်ပြီးညာပြုပေးထားတာတွေလည်းရှိတယ်အချာနီးနဲ့ညာပြုပေးထားတာတွေလည်းရှိတယ်အများဆုံးကတော့ဘင်္ဂါတော်ကသမဝါနဲ့ရုပ်ဖတ်ပြီးရဟန်းပြုပေးထားတာတွေကပဲများပါတယ်အခုရှိနေကြတဲ့ရဟန်းတော်တွေဟာအဲဒီကမွာရဟန်းတွေကြီးရပါပဲဒီတော့မှာတော့ပုဒ္ဒံဘိက္ခုကိုကြီးရပါတယ်ဒီပုဒ္ဒံဘိက္ခုကတော့ကမွာနဲ့ရဟန်းပြုထားသည်ဖြစ်စေပြုမထားသည်ဖြစ်စေတရားကျင့်နေတဲ့ပုဂ္ဂိုလ်အလုံးကိုဘိက္ခုလိုပဲခေါ်ရပါတယ်ဒီပုဒ္ဒံဘိက္ခုကလူသားတယ်မဟုတ်ဘူးနတ်တွေဗြဟ္မာတွေလည်းပါဝင်ပြီးနေတယ်ဒါကြောင့်ဤရာဤသာသနာတော်၌ဘိက္ခုယဟန်သည်ဘိက္ခုတန်မြာဘိက္ခုရှုမြင်သောပုဂ္ဂိုလ်သည်ဘိက္ခုကိလေသာကိုဖြစ်စည်းရသောပုဂ္ဂိုလ်သည်ပင်စင်ကအဝိပ္ပိနောအင်္ဂါ၅ပါးကိုပယ်သည်သည်ဟောတိဖြစ်၏အင်္ဂါ၅ပါးကိုပယ်ရာဟာအရိယဝါဒတခုအရိယတို့၏နေတခုတဲ့ဒါကတော့ကောင်းစဉ်မှုအတူကျုပ်ပဲရှိသေးတယ်နောက်ကျေဟောတဲ့အခါကျတော့သဘောပေါက်နားလည်ကြပါလိမ့်မယ်လောကမှာလူတွေဟာဘေးရလုံးညုံအောင်အိမ်တွေဆောက်ပြီးတော့နေထိုင်ကြတယ်တန်နိုင်တဲ့လူတွေကအိမ်ကြီးအိမ်ကောင်းတွေဆောက်ကြတယ်မတန်နိုင်တဲ့လူတွေကတော့တော်ရင်သိယုံပဲဆောက်ကြတယ်မိုးလေးမှလုံပါသေးတော့လေလေးမှကာကွယ်ပါသေးတော့လို့ကြီးဝဲပြီးတော့ဇနီးလေးဖက်ကလေးတွေနဲ့ဝကားကလေးတွေနဲ့တော်သလိုမိုးကာပြီးတော့အတော်သိအိမ်ကလေးတွေဆောက်ကြတယ်ကြိုးအင်းနေများမိုးလေတောင်ကောင်းကောင်းမလို့ရှာကြဘူးတနိုင်တဲ့လူတွေကတော့လုံလုံချုံချုံအင်းကြီးအင်းကောင်းတွေကိုသေသားနဲ့လဲဆောက်ကြတယ်ပူရင်ကလေးနဲ့လဲဆောက်ကြတယ်ကောင်းတဲ့ကောင်းဆောက်နေကြပါတယ်အဲဒီလိုအင်းကြီးဆောက်ပြီးနေထိုင်ကြတာဘာအတွက်တုံးဆိုတော့ဘေးရန်အန္တရာယ်လုံချုံအောင်လို့ပါပဲအင်းမရှိဘဲနဲ့ကွင်းမြေမှာနေရင်နေပူတဲ့ခါလဲပူပြီးဒုက္ခရောက်မယ်။မိုးရွာတဲ့ခါလဲမိုးဆိုပြီးဒုက္ခရောက်မယ်။ဒီတိုက်တဲ့ခါလဲလေထိပြီးဒုက္ခရောက်မယ်။အဲဒါကြောင့်မကြမ်းမာနာဖြာပြီးသေးသေးလေးဒုက္ခရောက်သွားနိုင်ပါတယ်။ဒါရင်လည်းမကြသေးပါဘူး။ခြင်းမဲ့တွေလဲကိုင်းနိုင်တယ်။မိုးကင်းစားပြီးလဲကိုင်းနိုင်တယ်။လူတို့သူတို့တွေကမလိုမုန်းနေတဲ့လူတွေကလာပြီးတော့ရိုက်နှက်နှိမ့်ဆက်နိုင်တယ်။ဘာပြမယ်ဆိုရင်လည်းအကာအကွယ်မရှိတော့ဘာပြဖို့ရလွဲနေတာပေါ့အဖြစ်ဆုံးအဖြစ်တစုံတယောက်ကငယ်ဖြစ်ဖြစ်ဒုတ်ဖြစ်ဖြစ်အရန်ပြစ်လိုက်ရင်အဲ့ဒီအကာအကွယ်မရှိတဲ့ကိုင်းငင်နေတဲ့လူကိုမတော်တဆချိန်မှန်ပြီးတော့ဒုက္ခရောက်သွားစေနိုင်ပါတယ်ဒါကြောင့်ဒီဘေးအန္တရာယ်တွေလုံခြုံအောင်လို့အိမ်တွေဆောက်ပြီးတော့နေထိုင်ကြရတာပဲဗာမယာမှာလည်းဒီလိုပါပဲအရိယဝါဒဆိုတဲ့ဘေးရန်လုံုံတဲ့အိမ်မရှိရင်တွေ့နိုင်တဲ့ဘေးရန်တွေကအများကြီးရှိပါတယ်ခန္ဓာငါပြောခဲ့တဲ့ဘေးရန်တွေတွေလည်းကြီးပါတယ်ခန္ဓာငါပြောခဲ့တဲ့နေပူရာမိုးရာခြင်းမဲ့ကြိုက်တာငဲမာနာဆိုတာတွေကဘာမှမပြောပါလို့သေးပါဘူးရေးတိုက်တယ်ရံသူတွေကလာပြီးတော့ရိုင်းနဲ့ပတ်ဖြတ်တယ်ဆိုတာတွေလည်းဗာမယာသေးတွေနဲ့စာကြည့်ရင်ဘာမှမကြည့်ကြသေးဘူးလို့ဆိုရမယ်။ဘာကြောင့်လဲဆိုရင်အဲ့ဒီလောကဘေးတွေဆိုတာကတော့အခုတော့ဘဝတည်းသာဒုက္ခပေးနိုင်တယ်။နောက်ဘဝတွေမှာလာပြီးဒုက္ခမပေးနိုင်ဘူး။ဗာမယာသေးတွေဆိုတာကတော့ဒသမယာလုံးလျှောက်ပြီးတော့ဒုက္ခပေးသွားနိုင်ပါတယ်။မင်းမတားလဲကြည့်ကြပါရဲ့။ဘယ်လောက်ကြည့်ကြတယ်ဆိုရင်အပေလေးပါးကိုလည်းကြားသွားနိုင်ပါတယ်။မဲလေးပါးတွေကငရေကြရောက်ပြီးတော့အနှစ်သိမ်းပေါင်းများစွာပန်းပေါင်းများစွာဂရေပေါင်းများစွာဒုက္ခရောက်သွားနိုင်တယ်။ဒိဋ္ဌာဖြစ်ပြီးတော့လည်းဒီလိုပဲအနှစ်သိမ်းတန်းဂရေပေါင်းများစွာဒုက္ခရောက်သွားနိုင်တယ်။ဒိဋ္ဌံဖြစ်ပြီးတော့လည်းဒီလိုပဲဒုက္ခတွေအများကြီးရောက်သွားနိုင်တယ်။လူဘဝမှာဆိုပါအောင်တော့အောက်တန်းကြတဲ့ဘဝဆင်းရဲတဲ့ဘဝတွေမှာဖြစ်နေတဲ့ဆိုရင်ဇာမိရလို့ဒုရဝအနေစေခံရလို့စသည်ဖြင့်ဒုက္ခတွေအများကြီးရောက်သွားနိုင်တယ်။ဒီမှာချမ်းသာတဲ့ဘဝမှာဖြစ်ပြန်တော့လဲဘဝတိုင်းဘဝတိုင်းအိုရ၊နာရ၊သေရစသည်ဖြင့်ဆင်းရဲဒုက္ခတွေ အများကြီးရောက်သွားနိုင်နေတာပဲဒါတွေဟာသံသယာပေးတွေပါပဲအရိယာဝါသာဆိုတဲ့အရိယာနေအိမ်နဲ့မနေနိုင်တဲ့သူတွေဟာဒီသံသယာပေးတွေနဲ့ထပ်တလဲလဲတွေ့နေကြရတယ်အရိယာဝါသာတရားတွေကိုပွားများပြီးတော့အရိယာနေအိမ်မှာနေကြတဲ့ဘုရားရဟန္တာပုဂ္ဂိုလ်တွေမှာဒီပေးတွေကလွတ်မြောက်ကုန်ကြပြီဒါကြောင့်အရိသံယာပေးရမှာလုံုံတဲ့အရိယာဝါဒအရိယာတို့ငြိမ်ကြီးတွေကိုစောက်ပြီးတော့သိကြလဲချက်နေကြရအောင်လို့မြတ်စွာဘုရားကဒီအရိယာဝါဒတရားတော်ကြီးကိုဟောတော်မူခဲ့တာတဲ့ဣဒာဤသာသနာတော်၌ဘိက္ခုယဟန်ဤဘိက္ခုသံယာသိကိုရှုမြင်သောပုဂ္ဂိုလ်သည်ဘိက္ခုကိလေသာကိုဖြစ်စည်းရသောပုဂ္ဂိုလ်သည်ပင်စင်ကအဝိပ္ပဟိနောအင်္ဂါ၅ပါးကိုပယ်ပြီးသည်ဟောတိဖြစ်၏အင်္ဂါ၅ပါးကိုပယ်ရမယ်ပယ်ပြီးဖြစ်အောင်ကျင့်ရမယ်အဲ့ဒါဟာနံပါတ်၁အရိယာဝါဒအရိယာတို့ငြိမ်းမယ်လို့ဆိုလိုတယ်အင်္ဂါ၅ပါးပယ်ဖို့ကတော့အကျေဟောတဲ့အခါအထင်ရှားပါလိမ့်မယ်အခုတော့အင်္ဂါ၅ပါးဆိုတာဘာတွေပါလိမ့်ဘယ်လိုပယ်ရမှာပါလိမ့်မလဲလို့တွေးထားမြင်ကြရမယ်အဲဒီလိုတွေးမြင်ရအောင်လို့ပဲမြတ်စွာဘုရားကဒီကောင်းစဉ်ကလေးတွေကိုပေးထားတာပြီးတော့ဒုတိယအရိယဝါဒအရိယတို့သံနေအိနာမနှစ်ကတော့သာလင်္ကာတမန္နာရတောအင်္ဂါ6ပါးနဲ့ပြည့်စုံသည်လီဟောတိဖြစ်၏အင်္ဂါ6ပါးနဲ့လည်းပြည့်စုံရမယ်ပြည့်စုံအောင်ကျင့်ရမယ်အဲဒီအင်္ဂါ6ပါးနဲ့ပြည့်စုံတာလဲအရိယာဝါဒအရိယာတို့သံနေကြီးတစ်ခုပါပဲတဲ့လောကမှာအိမ်ဆောက်တော်အိမ်မှာအစိတ်ပိုင်းတွေကအများကြီးပဲရှိပါတယ်ဒိုင်တို့ထုတ်ရောက်ဒိုင်များတို့အမိုးတို့အခင်းတို့အကာတို့တကားပေါက်ပြည်ထဲမှာအစသည်တို့ဖြင့်အများကြီးပါပဲဘုဒ္ဓိုက်ဆိုရင်ဘုံမြေခြေကလည်းအိမ်အစိတ်ပိုင်းပဲပြီးတော့အခန်းကြီးတို့ဓာမီပွင့်တော်စသည်ဖြင့်လည်းအများကြီးပဲရှိပါလေ။အဲဒီလူနေအိမ်မှာအစိတ်ပိုင်းနေအများကြီးရှိသလိုပဲအရိယာဝါဒအရိယာတို့ဤနေမှာလည်းအစိတ်ပိုင်းအင်္ဂါ6ခုရှိတယ်။အဲဒီအင်္ဂါ6ခုနဲ့ပြည့်စုံရမယ်တဲ့။နံပါတ်3အရိယာဝါဒတရားကတော့ဧကရခောတခုသောအဆောင်လျှောက်ရှိသည်ဟောတိဖြစ်၏။အဆောင်လျှောက်တခုလည်းရှိရမယ်တဲ့။အခုလောကပစ္စည်းဥစ္စာရှိတဲ့အထက်တန်းယာထုဌာနတရားရှိတဲ့လူတွေရဲ့အိမ်မှာအဆောင်လျှောက်ထားရတယ်လို့ပေါ့အဲ့ဒါဘာကြောင့်ထားရသလဲဆိုလို့ရှိရင်ဘေးရလုံးညုံအောင်လို့ထားရတာပါပဲအရိယာဝါဒနေရင်ကလည်းအဲ့ဒါလိုပါပဲကိလေသာဘေးရနေလုံးညုံအောင်လို့အဆောင်လျှောက်တခုရှိရပါတယ်ဒါလို့ဆိုရင်သံဃာ့ကလေးတစ်ခုဆုံးသွားပြီ။ငါအင်ပယ်လေးဂုံ6ထွေသုံးစည်းစောင့်တပါတဲ့။ဒီလိုသံဃာ့ကလေးပေးထားတာကပါဠိမြတ်တဲ့ပုဂ္ဂိုလ်တွေအတွက်အလွယ်တကူနဲ့မှတ်သားနိုင်အောင်လို့ကောင်းစဉ်လေးပေးထားရပါတယ်။အဲ့ဒါကိုဆိုကြရမယ်။ငါအင်ပယ်လေးဂုံ6ထွေသုံးစည်းစောင့်တပါဆိုတော့ငါအင
်
ဆိုတာကအရိယာဝါဒအရိယာတို့၏နေတခုဂုံ6ပါးနဲ့ပြည့်စုံရမယ်ဆိုတာကအရိယာဝါဒအရိယာတို့၏နေတခုအဆောင်လျှောက်တစ်ပါးနဲ့ပြည့်စုံရမယ်ဆိုတာကအရိယာဝါဒအရိယာတို့၏နေတခုအလုံးပေါင်းကောင်းစဉ်လေးသုံးခုတော့ပြီးသွားပြီနာမလေးအရိယာဝါဒတရားကတော့သတုရာပသေနော၄ပါးသောမိယာရှိသည်ဟောတိဖြစ်၏မိယာ၄ခုလည်းရှိရမယ်တဲ့ဒါကလည်းအရိယဝါဒတစ်ခုပဲပြီးတော့နာမ၅အရိယဝါဒကတော့ ပဏ္ဏနာပစ္စေကသစ္စောအပိပိသောသစ္စာဝါရကိုပယ်ကြည့်သည်ဟောသည့်ဖြစ်၏လောကမှာမာရာယူဝါရတွေဆိုတာအများကြီးရှိတယ်ကိုယ်ယူနေကိုယ်ကိုယ်ဟာမှမန္နဲလို့ကြီးယူဆပြောဆိုနေကြပါတယ်တကယ်သဘောဓမ္မနဲ့ချိန်ထိုးကြည့်လိုက်ရင်တော့မန္နာတွေလည်းမဟုတ်ပါဘူးအမားတွေကြီးပဲအဲဒီလိုမိစ္ဆာယူဝါဒတွေဟာသူ့ဟာနဲ့သူမှန်တယ်လို့ယူဆပြောဆိုနေကြတဲ့အတွက်အဲ့ဒါတွေကိုသစ္စေကသစ္စာသီတာသစ္စာတွေလို့ဆိုထားပါတယ်ဒါလည်းအရိယဝါဒတစ်ခုပဲဒါကြောင့်ခေါင်းစဉ်ဆောင်ဖို့မှာလေးရမိကာပယ်ရှင်းရာသစ္စာသီတာများလို့ဆိုထားတယ်အဲ့ဒါကိုခုဆိုကြရမယ်လေးရမိကာပယ်ရှင်းရာသစ္စာသီတာများဆို
လေးရမိကာပယ်ရှင်းရာသစ္စာသီတာများလေးရမိကာပယ်ရှင်းရာသစ္စာသီတာများလေးရမိကာပယ်ရှင်းရာသစ္စာသီတာများ
နံပါတ်6အရိယဝါဒတရားကတော့သမဝယသထေသနောဇာမိမှုအလုံးစုံကိုအကုန်ပဲစွန်ပြီးသည်ဟောတိဖြစ်၏ဒီပုဒ်ကတော့ပါဠိကိုကအတော်ခက်တယ်ပန္တဘုအဝယတဘုပဋ္ဌတဘုဒေသနာတဘုဒီလေးဘုကိုပေါင်းစပ်ထားတယ်တန်ဆိုတာကကောင်းစွာတဲ့အဝယဆိုတာကလိုလေသေးမရှိအပြည့်ဆုံးအကုန်အစင်တဲ့ပဋ္ဌဆိုတာကစွန့်ပယ်ပြီးပြီတဲ့ဧတနာဆိုတာကရှာမိခြင်းတဲ့ပေါင်းလိုက်တော့သမဝယပဋ္ဌေသနောရှာမိမှုအလုံးစုံကိုအကုန်ပယ်စွန်ပြီးဖြစ်ပါတယ်တဲ့ရှာမိနေရသေးရဆိုရင်မပြည့်စုံသေးလို့ပဲရှာမိမှုတွေကိုအကုန်စွန့်ပြီးပြီမကြာတော့ဘူးလို့ဆိုရင်လူတွေသေးမရှိအစစရာရာအကုန်လုံးပြည့်စုံနေလို့ပေါ့ဒါကြောင့်ဒီရိယဝါဒနေင်္ဂါလဲအမှန်တန်ကောင်းပါတယ်နာမခွန်ရိယဝါဒတရားကတော့အနာဝိလာသင်္ကဘောမနောက်ကျူတော့ဉာဏ်စီရှိသည်ဟောတိဖြစ်၏ဒီကုဉာဏ်စီမှုတွေဟာလဲနောက်ကျူခြင်းမရှိပဲအခါခါသိမ်းပန်းရှင်းကြည်လင်းပြီးသင်ကျဲနေရမယ်တဲ့ဒီရိယဝါဒနေရင်လည်းအမှန်ကောင်းပါတယ်။နာမရှိအရိယဝါဒတရားကတော့ပတ္တရာကာယအသင်္ခါရတော့ငြိမ်းသောကာယအသင်္ခါရရှိသည်ဟောတိဖြစ်၏။ကာယအသင်္ခါရဆိုတာဒီနေရာမှာသွတ်သက်ဝင်တဲ့ကိုခေါ်တယ်။ဒါကြောင့်သွတ်သက်ဝင်တဲ့ချုပ်ငြိမ်းတဲ့သရုထဇာနဲ့လည်းပြည့်စုံအောင်အားထုတ်ရမယ်လို့ဆိုလိုပါတယ်။ဒါကတော့ပြည့်စုံရင်သာပြီးကောင်းလို့ညွန်ပြထားတာပါပဲ။လူရင်းကတော့ကိလေသာကုန်ခံပြီးရဟန္တာဖြစ်ဖို့ကလူရင်းပါပဲ။ဘာကြောင့်လဲဆိုတော့အချို့ရဟန္တာပုဂ္ဂိုလ်တွေမှာဒီသရုပ်ဇံကုန်မရပေမဲ့အရိယကိစ္စပြီးနေတာတွေအများကြီးပဲရှိနေပါတယ်။ကဲသံဃာကလေးတခုကိုဆိုကြအောင်ဆိုတော့ရှားမိကင်းစင်ကြံကြည်လင်ထွက်ဝင်ငြိမ့်စေသာဆိုနံပါတ်9နဲ့နံပါတ်30အရိယဝါဒတရားတွေကတော့သူ ਈ မုဒ္ဒာစိတ်တော့ကောင်းစွာလွတ်သောအစိမ့်ရှိသည်သူ ਈ မုဒ္ဒာပင်ညောကောင်းစွာလွတ်သောပညာရှိသည်ဝါကောင်းစွာလွတ်ပြီးဟုသီသောပညာရှိသည်ဟောတိဖြစ်၏စိတ်ကလည်းကိလေသာအစဉ်သခင်တွေရဲ့လက်ထဲမှလွတ်မြောက်ရမယ်အဲဒီလိုလွတ်မြောက်တာကိုသိရဲ့ဉာဏ်ပညာနဲ့လည်းပြည့်စုံရမယ်တဲ့ဒီရိယဝါဒတရားနှစ်ပါးကတော့တစ်ဆက်တည်းတွဲရပါပဲစိတ်ကကောင်းစွာလွံ့မြောက်သွားရင်အဲဒီလွတ်သွားတာကိုဆင်ခြင်တိပြည့်ရဲ့ပညာကလည်းတပါးတည်းဖြစ်တော်တာပါပဲသံဃာကစိတ်ကောင်းစွာလွတ် ပညာလို့မချုပ်ကုန်စေပါတဲ့အဲ့ဒါကိုဆိုကြမယ်စိတ်ကောင်းစွာလို့ပညာလို့မချုပ်ကုန်စေပါဆို
စိတ်ကောင်းစွာလို့ပညာလို့မချုပ်ကုန်စေပါစိတ်ကောင်းစွာလို့ပညာလို့မချုပ်ကုန်စေပါစိတ်ကောင်းစွာလို့ပညာလို့မချုပ်ကုန်စေပ
ါအရိယဝါဒတရား၁၀ပါးခေါင်းစဉ်ကတော့ဆုံးသွားပြီအဲဒီ၁၀ပါးသောတရားတော်တွေကိုဘယ်သူကဟောခဲ့သလဲဆိုရင်ပါမန်ပုဂ္ဂိုလ်ကဟောထားတာမဟုတ်ပါဘူး။မြတ်စွာဘုရားသခင်ကိုယ်တော်တိုင်ဟောထားခဲ့တဲ့တရားတော်တွေပါ။ဒါကြောင့်ဏိဂုံးညုဆောင်ဘုကအရိယာဝါဒဟောဖို့ပြဗုဒ္ဓအမြတ်ဖရာတဲ့အဲ့ဒါကိုဆိုကြမယ်။အရိယာဝါဒဟောဖို့ပြဗုဒ္ဓအမြတ်ဖရာဆိုရာဝါဒတရားတော်ခေါင်းစဉ်ကတော့အလုံးစုံသွားပြီအသေးစိတ်အကျယ်ဟောဖို့ပဲလို့တော့တယ်အခုဟောခဲ့တဲ့ဒေသနာခေါင်းစဉ်ရဆိုရင်တော့ငါရင်ပဲလေလို့ဆိုတဲ့အတိုင်းအင်္ဂါ၅ပါးပဲကွန်ကစပြီးဟောဖို့ပါပဲဒါပေမဲ့ပฏิပတ်တိတ်ကမကြည်စဉ်အရာအချင်းဆိုရင်တော့နံပါတ်3အရိယာဝါဒတရားကစပြီးဟောမှပါပြီးနားလည်လွယ်ပါတယ်ဒါကြောင့်ဘုန်းကြီးကငါရင်ပဲလေဂုံ6ထွေစုံစည်းဆောင်တစ်ပါးဆိုတဲ့သောင်းမှုထဲကအဆောင်တစ်ပါးနဲ့ပြည်စုံဘုံကစာပြီးတော့ခေါ်ရမယ်ကထင်စဘိက္ခဝေဘိက္ခုဧကရခောဟောတိဘိက္ခဝေယံတို့ဘိက္ခုယံဤဘိက္ခုတံဃာသေးကိုရှိမြင်သောပုဂ္ဂိုလ်သည်ဘိက္ခုကိလေသာကိုဖြစ်စီရသောပုဂ္ဂိုလ်သည်ကထင်စဘေဘုံဘယ်နည်းဖြင့်ဧကရခောတခုသောအဆောင်လျှောက်ရှိသည်ဟောသည့်ဖြစ်ပါသည်။အဆောင်လျှောက်တခုရှိရမယ်ဆိုတာဘယ်လိုပါလဲတဲ့။လောကမှာအထက်တန်းသားလူတွေရဲ့အိမ်တွေမှာအဆောင်လျှောက်တော်ဝံရှိတာလို့အရိယာတို့စာနေအိမ်မှာလည်းအဆောင်လျှောက်တခုရှိရမယ်ဆိုတာကိုကောင်းစဉ်တုန်းကပြောခဲ့သည်။အဲ့ဒီအဆောင်လျှောက်ကဘယ်လိုဟာလဲ။ဘယ်လိုပြည့်စုံရမှာလဲလို့မေးခွန်းထုတ်ပြပါတယ်။ဒီမင်းမျိုးကတော့ဖြည့်ရှင်းပြမယ်လို့မေးတာပါပဲ။အဲ့ဒါကိုဒီလိုဖြည့်ရှင်းပြတော်မူပါတယ်။ဣရာဘိက္ခုဘိက္ခုတတရခေနစေတသာသမန္တတော်ဟောတိ။ဘိက္ခုယံတို့ဣရာဣသာသနာရော၌ဘိက္ခုယံသည်ဘိက္ခုသံဃာဘိက္ခုရှုမြင်သောပုဂ္ဂိုလ်သည်ဘိက္ခုပြုလေသာကိုဖြစ်စည်းရသောပုဂ္ဂိုလ်သည်တတရခေနအမှားရမှုတတိအဆောင်လျှောက်ရှိသောစေတသာစိတ်နှင့်တမနာကတော်ပြည့်စုံသည်ဟောတိဖြစ်၏အရိယာဝါဒအရိယာတို့စာနေအိမ်မှာပြည့်စုံရမယ့်အဆောင်လျှောက်ကအမှားရမှုတတိတရားပါပဲအဲဒီအမှားရမှုတတိအဆောင်လျှောက်နဲ့ပြည့်စုံရမယ်လို့ဆိုလိုပါတယ်ဘယ်လိုပြည့်စုံရမှာလဲလို့ဆိုတော့စိတ်တိုင်းစိတ်တိုင်းမှာအမှားရမှုတဲ့ကြပါပြီးပြည့်စုံရမယ်လို့ဆိုလိုပါတယ်။ဒါကြောင့်တတာရခေနအမှားရမှုတတိဆောင်ချက်ရှိသောစေတသာစိတ်နှင့်ပြည့်စုံရမယ်လို့ဆိုထားပါတယ်။ဒီလိုစိတ်တိုင်းစိတ်တိုင်းမှာအမှားရမှုတတိဆောင်ချက်ငြေရန်ပါပြီးပြည့်စုံတာကဘယ်လိုပုဂ္ဂိုလ်မှာလဲဆိုလို့ရှိရင်ယာနာပုဂ္ဂိုလ်များမှကောင်းကောင်းပြည့်စုံပါれ။ယာနာပုဂ္ဂိုလ်များမှကာယကံကိုမူရာကိုပြုတိုင်းဝစီကံနှုတ်မူရာကိုပြောဆိုတိုင်းမနောကံစိတ်သက်သက်ဖြင့်ကြံစီတိုင်းအမှားရတဲ့ပရိလေးကအမြဲတမ်းပါနေတယ်။ပရိမယာပဲအမှားမယာပဲနဲ့လွတ်ကနေရောက်မှပြီးပြုမိတာလည်းမရှိဘူး။လွတ်ကနေရောက်မှပြီးမတော်တာတွေကိုပြောမိတာလည်းမရှိဘူး။အမှားမရပဲနဲ့မေ့ပြီးတော့တော်ရောက်တောင်းရောက်နဲ့မတော်တာတွေလျှောက်ပြီးကြမ်းကြီးနေတာရေလို့လည်းမရှိဘူးတတိအဆောင်လျှောက်ကလေးကနောက်ကတဲကြမကွာလိုက်ပြီးအမှားရနေပါတယ်တဲ့ဒါကြောင့် ညာနာပုဂ္ဂိုလ်ကိုဒီလိုချီးကျူးပြောဆိုရပါတယ်ဒီလိုလဲဆိုရင်သရတောစသွားနေစဉ်မှာရောဒိဋ္ဌာတောစရနေစဉ်မှာရောဗုဒ္ဓသာစအိတ်နေစဉ်မှာရောသာဂရသာစနိုးနေစဉ်မှာရောအတာထိုယန္နာပုဂ္ဂိုလ်ဤညာနာဒသနာအသိမြင်သည်တတရံသမိတာအမြဲမပြတ်သစ္စုပတိတံရှေးရှုထင်းနေတယ်လို့ကြီးကျူးပြောဆိုရပါတယ်ဒီစကားထဲမှာအိတ်နေစဉ်လဲပါသွားတယ်နော်အဲ့ဒါကတော့အိပ်ပျော်ကဏိကာလနဲ့အိယာကနုဂါဇကာလများမှာတတိညာထင်းပုံကိုဆိုလိုပါတယ်လုံလုံအိပ်ပျော်နေတဲ့အတွင်းမှာတော့တတိညာနေမဖြစ်နိုင်ပါဘူးအဲဒီလိုဖြစ်ဘုံကိုလည်းမယူရပါဘူးဒီနေရာမှာကိုမူရာပြူတိုင်းနှုတ်ကပြောဆိုတိုင်းစိတ်ကကြံစီတိုင်းယ ahanan ပုဂ္ဂိုလ်မှာအမှတ်ရတဲ့သတိကလေးကအမြဲတမ်းထင်နေတယ်အမြဲတမ်းဖြစ်နေတယ်ဆိုတာကိုအထူးသတိပြုကြရမယ်ဒီတတိဟာယ ahanan ဖြစ်ခါမှကောင်းငင်ကကြာလာသလိုမြုံနေကောင်းလာတာမဟုတ်ဘူးရှင်းရဲကလေလာအထုတ်လာလို့သင်တိုင်းကောင်းလာတာဘယ်လိုလဲဆိုတော့ယ ahanan မဖြစ်မီအနာဂံဖြစ်ကြတဲ့ကအထုတ်လာခဲ့ရတယ်အနာဂံမှာလည်းဒီတတိဟာဘုံကောင်းနေပါပြီအဲ့ဒါလဲသရဂံဘောကအထုတ်လာခဲ့လို့ကောင်းနေတာသရဂံမှာလည်းဒီတတိကအတော်ကောင်းနေပြီအဲ့ဒါလဲသောတာပန်ဘောကအထုတ်လာခဲ့လို့ကောင်းနေတာပါပဲသောတာပန်မှာလည်းဒီတတိဟာပုထုဇဉ်နဲ့စာကြည့်ရင်အများကြီးကောင်းနေပါပြီဒါကြောင့်ဘုရားဗာမှာအပယ်လားကြောင့်မကောင်းမှုအကုသိုလ်တွေမဖြစ်ဘဲကင်းနေတာဘုရားဗာမှာကာမဂုဏ်အာယုန်တွေကိုတာယတာဆွဲတဲ့ကာမရာဂာဆိုတာလည်းရှိပါသေးတယ်။ရာဂာရဒေါသဆိုတာလည်းရှိပါသေးတယ်။မောဟတို့မာနတို့ဆိုတာလည်းရှိပါသေးတယ်။ဒါပေမဲ့လို့သူတော်ဘာကြီးရဲ့အသက်ကိုတန်းနိုင်လောက်အောင်တော့အကုသိုလ်ကပြင်းပြထန်တန်းတက်တက်တန်းတန်းမဖြစ်တော့ဘူး။လောဘဒေါသတွေဖြစ်ပေါ်လာပေမဲ့လို့ရဘာကိုတန်းနိုင်လောက်အောင်အထီတော့မပြင်းထန်တော့ဘူးအကုသိုလ်ဒီဂရီဟာညော့သွားပြီအဲ့ဒါဘာကြောင့်တော့လို့ဆိုရင်တတိကကောင်းနေလို့တတိကနောက်ကလာပြီးထိနေလို့ပါပဲဒီလိုဖြစ်ပုံကိုဒီအားထုတ်ရတဲ့ပုဂ္ဂိုလ်တွေကိုယ်တိုင်ပဲတွေ့ရပါတယ်အမှန်တူပါသေးတဲ့ပုဂ္ဂိုလ်တွေကတော့ဒါကိုမှန်းဆပြီးကြည်ကြပါလေမယုံကြည်နဲ့တော့မရှိကြနဲ့ဟုတ်ကောင်းပါရဲ့လို့ဒီလိုတော့ယုံကြည်ထားမှဖြစ်မှာ။ဘာကြောင့်လဲဆိုရင်သောတာပန်ဘယ်ကြောက်စီရတဲ့အကုသိုလ်ကိုမပြုတော့ဘူး။ဘုရားအသက်ကိုလည်းမတတ်တော့ဘူးဆိုတာကိုမြတ်စွာဘုရားကဟောထားတာ။ဘုန်းကြီးတို့လည်းတရားအထုတ်ကြည့်ထားလို့အဲဒီအတိုင်းမှန်ကန်တယ်ဆိုတာကိုသိတယ်လို့တော့သိရပါလေ။ဒါကြောင့်ကိုယ်တိုင်တွေ့ပြီးချင်းရင်တရားကိုတကယ်တမ်းအထုတ်ကြည့်ပါ။မမင်းနဲ့အထုတ်မိတဲ့အခါမှာဒီသဘောကိုကိုယ်တိုင်ပဲတွေ့ရပါလိမ့်မယ်။ဘယ်လိုသဘောလဲဆိုရင်တတိအဆောင်ချောက်လေးကနောက်ကတိုက်ကြလိုက်နေတဲ့သဘောပါပဲ။လိုက်လာပုံကတော့လူချင်းစရာနေတ္တမဲ့စရာအာယုန်နဲ့တွေ့ရင်နေတ္တမဲ့တဲ့လောဘဟာယုတ်တည့်ဆိုတော့ဖြစ်ပေါ်လာတာလာတာသေးတာပါပဲ။ဒီဆိုစရာနဲ့တွေ့ရင်ဒေါသဟာလည်းဖြစ်ပေါ်လာတာသေးတာပါပဲ။လုံးလုံးကျင်းလာမှာမဟုတ်သေးတာကိုဖြစ်တော့ဖြစ်သေးတာပါပဲဒါပေမဲ့အဲ့ဒီလောဘဒေါသတွေဟာတော်တော်ပြင်းထန်လာပြီးဆိုမှဖြင့်အဆောင်အလျှောက်တတိလေးကနောက်ကလိုက်လာပြီအဲ့ဒီလိုတတိကလိုက်ပြီးအုပ်လိုက်တော့လောဘဒေါသတွေဟာအရှိန်ရော့ပြီးကြော့ကြသွားတယ်ဘာမှပုထုဇဉ်ပုဂ္ဂိုလ်များမှလို့ပြင်းပြင်းထန်ထန်မဖြစ်ရတော့ဒါကြောင့်လောဘဒေါသတွေဟာမကင်းသေးလို့ဖြစ်ပေမဲ့သူတော်ဘာအသက်ကိုတတ်နိုင်လောက်အောင်တော့မဖြစ်ဘူးသူတော်ဘာဥစ္စာကိုခိုးနိုင်လောက်အောင်လည်းမဖြစ်ဘူးသူတော်ဘာအကျိုးမဲ့လိန်နိုင်လောက်အောင်လည်းမဖြစ်ဘူးဒါကြောင့်သောတာပန်ဟာအပယ်ကျစေရတဲ့အကုသိုလ်ကိုမပြုဘူးအပယ်လေးပါလည်းမကျနိုင်ဘူးလို့မြတ်စွာဘုရားကဟောထားတာတဲ့နိုင်ငံကျော်စာရေးဆရာကြီးတယောက်ကတော့သောတာပန်ဂုဏ်နေပြအောင်အယံကာယောကျောက်ရေးထားတာကိုတွေ့ရဘူးရဲ့အခုတရားနာနေတဲ့ပုဂ္ဂိုလ်တွေကလည်းတချို့ကအဲ့ဒီဆရာကြီးရဲ့ဆောင်းပါးတွေကိုဗာဖူးကောင်းဗာဖူးကြပါလိမ့်မယ်သူကဇာရေးကောင်းတယ်လို့မှတ်တက်ပြီးတော့ကြောင်ရင်းမြောက်ရင်းနဲ့သူနဲ့မတန်တာတွေကိုလည်း ကြောက်ရွံ့နေတယ်ဘယ်ဒီရေးတယ်ဆိုတော့သောတာပန်ဟာလူတစ်ယောက်ကိုတန်းနိုင်နေတယ်ဆိုတာအထိသူကရေးတယ်သောတာပန်ကုန်နေကြားသွားလိုက်တာမပြောပါနဲ့တော့တကယ်လဲရေးမှရေးပါပြီဘုန်းကြီးတို့အနေနဲ့ဖြင့်အဲဒီလိုရေးတာကိုအဟောလို့ကိုမဆုံးဘူးသူကဗမာလိုဗမာလိုကရေးတာမဟုတ်သေးဘူးအင်္ဂလိပ်လိုမဂ္ဂင်းဆောင်တဲ့မှာလဲရေးထည့်လိုက်သေးတယ်အဲ့ဒါကမှပါပြီးယူဆိုးသွားတာပဲနိုင်ငံခြားပုဂ္ဂိုလ်တွေကဗမာပြည်ကိုအထင်မြင်သိကုန်တော့မှာပါပဲလို့ဘုန်းကြီးတို့ကဆိုရင်မိပါတယ်အဲဒီဆောင်းပါးကိုအင်္ဂလိပ်လိုမဂ္ဂဇင်းနဲ့ထည့်ပေးတဲ့အရိတာတွေလည်းတာဝန်မကင်းဘူးဗမာပြည်ရဲ့ဂုဏ်ကျက်တည်းသာသနာ့ရဲ့ဂုဏ်ကျက်တည်းကိုရုပ်လျော့ထိပါစေနိုင်တဲ့ဒီလိုဆောင်းပါးမျိုးကိုဘာကြောင့်ထည့်ကြတယ်လဲမပြောတတ်ပါဘူးအမှန်ကတော့ဒီလိုဆောင်းပါးမျိုးကိုရေးတဲ့လူကသူဟာသူသဘောကျလို့ရေးပေမဲ့လို့အဲဒီဓာတွေကတော့စာဆောင်နဲ့ထည့်သွင်းပြီးကဘာကိုမပြတင်ပါဘူးယခုနေ့ခါမှာဗမာပြည်ကပရိယတိသာသနာတော်ဘက်ကဆိုရင်သံဃာယနာတင်ပြီးအထက်တန်းကြဆုံးဆောင်ရွက်နေတယ်ပရိပါတိဘက်ကလည်းမဲရောက်ဖို့ရောက်ကမ္မထမ်းဘာဝနာတွေကိုကိုရွေးဖြစ်အောင်အထင်ရှားညွှန်ကြားပြသနေတယ်ဒါကြောင့်အနောက်ရောရှေ့ရောတကဘာလုံးတကဘာလုံးမှာငင်ငါးတွေကဘုရားဘာသာတရားကိုအားထုတ်လို့တဲ့ပုဂ္ဂိုလ်တွေဟာညမာပြီကိုပဲဥတည်ပြီးတော့လာရောက်ပြီးလ ీల အားထုတ်နေကြတယ်တချို့တလေကတော့အစပထမကဒီဟိုနဲ့အိန္ဒိယလောက်သာပြီးလို့ဒီဟိုနဲ့အိန္ဒိယကိုပဲသွားရောက်စုံစမ်းကြတယ်အဲဒီလိုစုံစမ်းတော့အိန္ဒိယမှာဆိုရင်ဘုရားဘာသာတရားနဲ့စားပြီးဘာမှအကူအညီမရကြပါဘူးဒီလိုမှလည်းအာထုံကြီးကိုကြကြနာနာပြနိုင်တာကိုမတွေ့ကြရဘူးဒါနဲ့အဲဒီအိန္ဒိယဒီဟိုတို့ကညွန်ကြားတဲ့အတိုင်းနောက်ဆုံးကြတော့ဘုန်းကြီးတို့ဗမာပြည်ကိုပဲရောက်လာကြတယ်ဒီလိုရောက်လာပြီးတရားထုတ်ကြတော့လဲသူတို့စိတ်ထဲမှာဝမ်းမြောက်ဝမ်းသာနဲ့အားရကြည်နာသွားကြပါတယ်အဲဒီလိုပုဂ္ဂိုလ်တွေဟာဘုန်းကြီးတို့သာသနာရေးသာဌာနတခုတည်းကကိုတော်တော်များပါပြီဒီလိုငါပြည်ကဘုရားသာသနာတော်နဲ့စပြီးဖက်ဖက်ကစစ်ဆောင်နေတဲ့ခေတ်ကာလအချိန်ကြီးမှာဘုရားပြောခဲ့တဲ့စာရေးဆရာကြီးကသောတာပန်ဟာလူကိုသတ်နိုင်တယ်ဆိုတဲ့သူ့ယူဆကိုကဘာဖြန့်ပြီးပြလိုက်တယ်တကယ်ကိုအံ့စရာပါပဲလူကဒီလိုရေးလိုက်တာနဲ့သောတာပန်နေလဲဈေးကြကုန်တော့တာပါပဲဘာကြောင့်လဲဆိုတော့အိန္ဒိယတိုင်းသားဟိန္ဒူတွေကအဟိန္ဒာဆိုတဲ့တရားကိုအင်မတန်လေးမြတ်ပြုကြပါတယ်။အဟိန္ဒာတရားဆိုတာအသက်ရှိတဲ့သူတော်ကိုမနှင်းဆဲရမသတ်ရဘူးဆိုတဲ့တရားပါပဲ။သူတော်ကောင်းဆိုရင်သူတော်ကိုမနှင်းဆဲမသတ်ဖြတ်ရဘူးလို့ဟိန္ဒူဘာသာဝင်တွေကယူဆထားကြပါတယ်။ဘယ်ထိအောင်လဲဆိုရင်သင်ရှင်နေတဲ့မြတ်ပင်သစ်ပင်များအထိမနှင်းဆဲမသတ်ဖြတ်ကောင်းဘူးလို့သူတို့ကယူဆထားကြပါတယ်။သူတို့ယူမှာသိင်ရှင်နေတဲ့မြတ်ပင်သစ်ပင်တွေကိုလည်းဧကိန္ဒရိယတွေ့ထိနိုင်တဲ့အိန္ဒြေတစ်ပါးရှိတဲ့တတ္တဝါရဲ့လို့ယူဆထားကြပါတယ်။ဒါကြောင့်သူတို့နဲ့မဆန်းကျင်ရအောင်လို့မြတ်စွာဘုရားကရဟန်းတော်များအားမြတ်သစ်ပင်ကိုဖြစ်စီရဘူးလို့ဒီလိုသိခါဘုကိုပြညတ်ထားကြရပါတယ်။ဒီလိုမနှင်းသေးရတဲ့အဟိန္ဒာတရားကိုအမတန်လေးမြတ်ပြုနေတဲ့လောကကြီးထဲမှာဘုရားဘာသာကတရားအထုတ်လို့သောတာပန်အဆင့်ရောက်ပြီးအထက်တန်းစားပုဂ္ဂိုလ်ကတောင်လူဝသနိုင်သေးတယ်ဆိုရင်ကောင်းကြပါတော့မလားတကယ်ဆိုတော့သာလည်းမသနိုင်ပါဘူးသနိုင်နေတယ်ဆိုရင်အဲ့ဒီလူဟာသောတာပန်မဟုတ်သေးလို့ပေါ့ဒါလည်းမကားသေးပါဘူးသောတာပန်အဆင့်ဆိုရင်သူတော်ဘာဥစ္စာကိုလည်းမခွင့်နိုင်တော့ဘူးသူတော်ဘာဤသားများကိုလည်းမပြင်းမနိုင်တော့ဘူးသူတော်ဘာကျိုးမဖြစ်အောင်လဲလိန်ကြီးမပြောတော့ဘူးမူရစေရတဲ့ဒေယီအရက်စသည်ကိုလည်းမတော့စားတော့ဘူးဒါကြောင့်မြတ်စွာဘုရားကသောတာပန်ပုဂ္ဂိုလ်ကိုသီလေသူပရိပူရကာရီသီလတော်၌အကျွမ်းမဲ့အပြည့်အစုံကျင့်တဲ့ပုဂ္ဂိုလ်ဖြစ်ကြောင်းကိုဟောကြားပြီးထားခဲ့ပါတယ်အဲဒီတော့ကိုယ်လည်းခွန်နိုင်နေတယ်သူတော်ဘာသားကိုလည်းပြန်မနိုင်နေတယ်လိန်လည်းလိန်နိုင်နေတယ်ဒီရက်ကိုလည်းသောက်စားနေနေရဲ့ဆိုရင်တော့အဲ့ဒီလူဟာဟောတာပါမဟုတ်ဘူးဆိုတာ တတိချတာမှတ်ထားကြပြီတော့ဘုရားပြောခဲ့တဲ့ဇာယိဆရာကြီးကတော့ဘုဒ္ဓဘာဟာသေရဲ့သစ္စာသီတိ၅ပါးသီလကိုကျွလွနိုင်နေတယ်လို့သူဆောင်းပါးထဲမှာဖော်ပြထားပါတယ်။ဘာကြောင့်ဒီလိုဆိုနိုင်တယ်လဲဆိုတော့သူကလူရဲ့စိတ်ဓာတ်တဘာဝကိုလေ့လာလာခဲ့တာကြားပါပြီတဲ့။အဲဒီလိုလေ့လာပြီးဖြစ်တဲ့အတွက်သူကဒီလိုရဲရဲရင်ဆိုနိုင်ပါတဲ့။ဒါလည်းအဝဇီရပဲ။သူလေ့လာတယ်ဆိုတာဘယ်သူရဲ့စိတ်ကိုလေ့လာတာလဲ။သူစိတ်ကိုလေ့လာတာဖြစ်မှာပေါ့။သူကသူ့ကိုယ်ကိုသူသောတာပန်လို့ယူဆတာတူပါတယ်။ပြီးတော့သူကအရက်ကိုလည်းကြိုက်တတ်တယ်လို့သတင်းကြားရတယ်။ဒါကြောင့်သူ့စိတ်နဲ့နိုင်ပြီးဆုံးဖြတ်လိုက်ရင်တူပါတယ်။ဒါလည်းအဝဇီရပါပဲ။ကိုယ်နဲ့နိုင်မရင်ဘူးဆိုတော့ဗမာစကားလုံးဟာအစင်တန်းတူတဲ့သူချင်းချင်းသာသုံးစွဲရမယ်စကားဖြစ်ပါတယ်။အစင်တန်းမတူရမှာကိုယ်နဲ့နိုင်ရင်အလုံးမင်းကြိုက်တတ်ပါတယ်။စဉ်းစားကြည့်ပါ။ကဏ္ဍသင်္ချာကိုမတင်မှုတဲ့လူတယောက်ကကဏ္ဍသင်္ချာရမှာပါရဂူရောက်တမ်းမြောင်နေတဲ့လူကိုကဏ္ဍသင်္ချာနဲ့စပ်ပြီးငါလိုပဲလို့ကိုယ်နဲ့နှိုင်းရင်အများကြီးလွဲမှမယ်အများကြီးရိုက်မယ်ဆိုတာကိုသိနိုင်ပါတယ်ဒါရလိုပါပဲဘုရင်ပုဂ္ဂိုလ်ကကိုယ်စိတ်နဲ့နှိုင်းပြီးသောတာပန်ကိုဆုံးဖြတ်ရင်အင်မတန်ရိုက်ပြီးအင်မတန်ပဲလွဲမှားရပါတယ်အမှန်မှာတော့သောတာပန်ဖြစ်တကယ်ဖြစ်နေတဲ့ပုဂ္ဂိုလ်မှာခေါင်းကပြောခဲ့တဲ့အတိုင်းခေါင်းကပြောခဲ့တဲ့ဗတိကလေးကအတော်ကိုကောင်းနေပြီ။ဒါကြောင့်ယုတ်တည်းလောဘဖြစ်လာတဲ့ဆိုရင်အဲဒီတတိကလေးကသူ့လိုလိုဖြစ်ပေါ်လာပြီးတော့ထိန်းထားလိုက်တယ်။ဒီလိုတတိကအုပ်ထိန်းလိုက်တဲ့အတွက်လောဘဟာအရှင်ပြတ်သွားတယ်။အကြီးကျယ်ဖြစ်ရတော့လောဘဖြစ်လာရင်လည်းတတိကနီးတူပဲအုပ်ထိန်းထားတယ်။မောဟတို့မာနတို့ဖြစ်လာရင်လည်းတတိကလိုက်ပြီးအုပ်ထိန်းတာပဲ။ဒါကြောင့်အကုသိုလ်တရားတွေဟာအလွန်ကဲကြီးကျယ်မဖြစ်ပွားရတော့ဘူးလီလာသိခာဘုရားကိုကျူးနှံလောက်ကျူးလွန်နိုင်လောက်အောင်ပြင်းပြင်းထန်ထန်မဖြစ်ရတော့ဘူးဒါကြောင့်သောတာပန်မှာအပယ်လားကြောင့်အကုသိုလ်တွေလည်းငြိမ့်တယ်ဘယ်လေးပါးမှလည်းလွတ်တယ်လို့ယုံကြည်စိတ်ချရတာဒါတွေဟာတတိလေးကောင်းနေခြင်းရဲ့အကျိုးတွေပါပဲသောတာပန်မှာဒီတတိလေးဒီလိုကောင်းနေတာကလည်းကလျာဏပုရုဇဉ်ဖြင့်တဲ့ဝိပဿနာရှုဇဉ်ကဒီတိလေးကိုမပြမဆဲလေ့လာပွားများလာခဲ့လို့ပါပဲ။ဒါတော့ဒီတိလေးကောင်းအောင်အစပြုခဲ့ရတာဟာပုရုဇဉ်ဖြစ်ကစခဲ့ရတယ်ဆိုတာသင်ကြားပါတယ်။အဲဒီတော့ကဓွား၆ပါးကပေါ်တိုင်းပေါ်တိုင်းယုံနာတွေကိုအမှတ်ရနေတဲ့တတိလေးဟာတတိပဋ္ဌာန်တရားပေါ့။တတိပဋ္ဌာန်တရားဟာမနာကောင်းပါလေ။ဝလာရညကိုမူရစိတ်မူရတွေကိုအမှတ်ရနေုံလေးပဲဒီလိုအမှတ်ရနေတယ်ဆိုရင်သိသိလိုက်တာတွေကိုအကုန်လုံးတောင်းစေပြီးအကုန်လုံးပြီးတော့တာပဲဘယ်နေရာမှမမကြမ်းဘူးသိနေရကြတာပဲအာထုပ်ကိုရလွယ်လဲလွယ်တယ်ဘုန်းကြီးတို့ကလည်းအဲ့ဒီသတိပဋ္ဌာန်ဤအတိုင်းရှုမှတ်ပုံကိုလွယ်လွယ်လေးပဲဟောနေပါတယ်ဘာကြောင့်တုံးလို့ဆိုတော့ရုပ်တွေနာတွေစိတ်တွေစေတသိက်တွေဓာတ်တွေကလတွေဒီလိုအားတွေကိုသိစိတ်ပြီးရှုဖို့ဆင်ခြင်မဟောရင်ဘုဒ္ဓတမရှိတဲ့လူတွေမှာဘယ်ဆင်ခြင်နဲ့ရှုတာလိမ့်မှာတော့အဲဒီလိုတွေတော့ဆင်ခြင်နေရင်လဲကိုယ်ပိုင်ဘာဝနာညာဆိုတာဘာမှထူးခြားခြားဖြစ်မှာမဟုတ်ဘူးဒါကြောင့်ဘုန်းကြီးတို့ကလွယ်လွယ်ပဲဟောပါတယ်မြတ်စွာဘုရားကလည်းလွယ်လွယ်ပဲဟောခဲ့ပါတယ်အဲ့လိုလဲဆိုတော့ကိစ္စံတော်ဝါကိစ္စာမိတိပဇာနာတိတဲ့ဒါမြတ်စွာဘုရားကိုယ်တိုင်ဟောထားတဲ့တိဌာနာသုတ်ပါဠိပါပဲဒီပါဠိရဲ့နည်းကတော့ကိစ္စံတော်ဝါသွားသည်ရှိတော်လဲကိစ္စာမိတိသွားသည်ဟု၍ပဇာနာတိတိဤသွားသည်ရှိတော်သွားသည်ဟုတိဤသွားလင်သွားသည်ဟုပြီးပါတဲ့ဒီလိုလိုလေလေးဟောထားပါတယ်။သွားသည်ရှိတော်အတွင်မှာရုပ်တွေနာတွေဓာတ်တွေကလတ်တွေကိုခွဲခြားစိတ်ချပြီးပြီးလို့ဒီလိုခက်ခဲခက်ခဲမဟောခဲ့ပါဘူး။လူတိုင်းလူတိုင်းအားထုတ်နိုင်အောင်မြတ်စွာဘုရားကသွားလင်သွားသည်ဟုသိဤလို့ဒီလိုလိုလေလေးပဲဟောခဲ့ပါတယ်။ သစ္စာမိဤတိသွားသည်ဟူ၍ပဇာနာတိသိဤလို့ဟောရမှာသစ္စာမိဆိုတဲ့ဥပ္ပါရနော်အဲဒီပုဂ္ဂိုလ်အထူးသတိပြုဖို့အရေးကြီးပါတယ်ပါဠိမှာသစ္စာမိလို့ဆိုရင်မိမိကိုယ်နဲ့ဆိုင်ပါတယ်ငါသွားဤလို့ညမပြန်ရပါတယ်သစ္စာသိလို့ဆိုရင်အပြန်လာပြောဆိုတဲ့ပုဂ္ဂိုလ်နဲ့ဆိုင်ပါတယ်သင်သွားဤလို့ပြန်ရပါတယ်သစ္စာဒီလို့ဆိုရင်ငါနဲ့သင်တို့မှတပါးအခြားပုဂ္ဂိုလ်အရာဝတ္ထုများနဲ့ဆိုင်ပါတယ်သူသွားဤလူသွားဤနတ်သွားဤယဟန်သွားဤယုံနာသွားဤစသည်ဖြင့်ရွေကြားလျော်စွာပြန်ရပါတယ်ပါဠိတရားမီးကအဆုံးမှာတိဝိပါနဲ့ဆိုရင်နာမယောဂာတဲ့ကိစ္စတိသူဒီသွားဤစသည်ဖြင့်ပြန်ရတယ်အဆုံးမှာတိဝိပါနဲ့ဆိုရင်ဒုမယောဂာတဲ့ကိစ္စတိပင်ဒီသွားဤလို့ပြန်ရတယ်အဆုံးမှာမိမိပါနဲ့ဆိုရင်အမယောဂာတဲ့ကိစ္စာမိငါဒီသွားဤလို့ပြန်ရတယ်ဒီလိုနဲ့ပြန်ရတယ်ဆိုတာကိုအခုဒီတန်လင်းမင်းရောက်စားတဲ့နေ့ကကိုရော်လေးအကုန်လုံးသိကြပါတယ်တရားကိုသိနေတဲ့ရှင်ငယ်သူငယ်လေးတွေလည်းအချက်ပိုင်းကိုရောက်ရင်သိကြတော့တာပါပဲအခုဒီသတိဌာနသုံးမှာဟောထားတာကမိဘနဲ့ကိစ္ဆာမိနော်တိမိဘနဲ့ကိစ္စတိမဟုတ်ဘူးဒါတော့ဒီကိစ္ဆာမိကိုမြန်မာပြန်ရင်ငါသွားဤလိုပဲပြန်ရတယ်သူသွားဤလိုလည်းမပြန်ရဘူးယုံနာသွားဤလိုလည်းမပြန်ရဘူးဒါကြောင့်လေဒီဆရာတော်ဘုရားကြီးကအနာထဒိဋ္ဌိကျမ်းအစနာမှာအရိယာဘုရှုပုံကိုပြောပြထားတယ်သွားခြင်းအရိယဘုံ၌ခြေလန်းတိုင်းခြေလန်းတိုင်းငါသွားဤငါသွားဤဟုခြေ၌တည်သောစိတ်ကိုဖြစ်စေ၍သွားရမည်ခြေတလန်းမြအမှတ်တမဲ့မလှမ်းမိစေနှင့်စသည်ဖြင့်ညွှန်ပြထားပါလေအဲဒါကိုမကြာမီတစ်နှစ်ကျော်လောက်ကထွက်လာတဲ့ကျမ်းစာအုပ်ကြီးတစ်ခုကပယ်ထားတယ်စာအုပ်ကြီးကဇာနဲ့နာ480လောက်ရှိပါတယ်အဲဒီသာဝကြီးကဗမာပြည်မှာရှိတဲ့ဝိပဿနာနည်းတွေအကုန်လုံးလိုလိုပဲပယ်သွားပါတယ်။ဒါဒီဆရာတော်ဘုရားကြီးရဲ့ငါသွားဤဆိုတဲ့ရှုပုံကိုပထမဆုံးစပြီးတော့ပယ်ထားတာကိုတွေ့ရပါတယ်။ဘာကြောင့်ပယ်ရတယ်လို့ဆိုတော့ငါဆိုတဲ့ဝဟရပါနေလို့ပါပဲတဲ့။အဲ့ဒါသူဆရာစီစဉ်ရင်ကိစ္ဆာမိဟူသောအမယောဂနဲ့ဟောတဲ့မြတ်စွာဘုရားကိုပါပေးရရောက်ပါတယ်။ငါသာဗျာကိစ္စာမီးလို့ဟောတဲ့အတွက်ဒါဒီဆရာတော်ဘုရားကြီးကငါသွားဤလို့သရာနီးရအတိအကျဘာသာပြန်ထားတာပဲ။ကိစ္စာမီးပုဂ္ဂိုလ်ငါသွားဤလို့ပြန်တာမှားတယ်လို့ဘယ်စာရပုဂ္ဂိုလ်ကမှမဆိုနိုင်ပါဘူး။ဒါတော့ငါသွားဤဆိုတဲ့မြန်မာဗျာန်ကိုမသိဘူးလို့ပယ်လိုက်ရင်ကိစ္စာမီးလို့ဟောတဲ့ဘုရားကိုလည်းပေးရရောက်ပါတယ်။ဒီရှင်းလင်းချက်ကိုထည့်သွင်းပြီးပြောရတာကလည်းတခြားကြောင့်မဟုတ်ပါဘူးအဲဒီလိုပယ်ရကျမ်းစာအုပ်ကြီးကဒီတန်လင်းမျိုးကထွက်တဲ့စာအုပ်ကြီးဖြစ်တဲ့အတွက်ဘုန်းကြီးကယခုဟောပြမယ်ရိုးရိုးကလေးလွယ်လွယ်ကလေးဘုရားဟောထားတဲ့တတိပဌာန်းဤမှာတန်မြာကင်းစီလိုတဲ့အတွက်ပဲဖြစ်ပါတယ်ငါဆိုတာက၃မျိုးရှိတယ်အတ္တကောင်နေအားဖြင့်ဒိဋ္ဌိနဲ့ဆွဲလာတဲ့ငါက၃မျိုးမာနနဲ့ဆွဲလာတဲ့ငါကတမျိုးလောကဟောဟာရမြတ်ဖြင့်သုံးဆွဲတဲ့ငါကတမျိုးဒီလိုသုံးမျိုးရှိပါတယ်ဒီထက်မှာကိစ္ဆာမိလို့ဟောရအလိုလိုပါဝင်နေတဲ့ငါကတော့ဒိဋ္ဌိဆွဲမာနဆွဲငါမျိုးမဟုတ်ပါဘူးလောကဟောဟာရငါဖြစ်ပါတယ်ဒီငါမျိုးကိုတော့ဘုရားရဟန္တာတွေလည်းသုံးဆွဲပြောဆိုတော်မူကြတာပဲအဲဒီလိုပြောဆိုတာကိုဒိဋ္ဌိဆွဲမာနဆွဲလို့အပြည့်မတင်ရပါဘူးဒါကြောင့်ဘုန်းကြီးတို့ကလည်းဒီလောကဝါဒစကားတွေနဲ့သွားရင်သွားတိုင်းသွားတိုင်းခြေလန်းတိုင်းသွားတယ်သွားတယ်စသည်ဖြင့်ကျุမဖို့ညွန်ပြနေပါလေဒီလိုလောကဝါဒတွေနဲ့ကျุနေပင်မယ်လို့တကယ်သမာဓိညာရင့်တာလာတဲ့ခါကျတော့ဒီညောဝါဒတွေကုန်ပြောက်ပြီးတော့ခဏမစဲမပြတ်ဖြစ်ပြနေတဲ့ပရမသဘောကလေးညှရင်ပဲပြီးနေပါလေသွားတဲ့အခါမှာဆိုရင်သွားခြင်းနဲ့စိတ်ကလေးနဲ့တောင်းနှင်းလှုပ်ရှားတဲ့ရုပ်ကလေးတွေအဆင့်ဆင့်မြတ် တည်ယူရခြင်းမပြတ်ဖြစ်ပြနေတာကိုတွေ့ရသိရပါတယ်ဘုံသာနာအကောင်ထေရရဲ့လို့ဘာမှမတွေ့ရတော့ဘူးသဘောတရားတွေသဘောတရားလေးတွေကြီးသူ့ဟာသူဖြစ်ပြနေတာကိုတွေ့ရပါတယ်တွေ့ရတာမှရှိရတဲ့ယုံနာအာယုန်တွေမဟုတ်သေးဘူးရှုသိနေတဲ့စိတ်ကလေးပါကိုသိပြီးရင်ပြောက်သွားရင်သိပြီးရင်ပြောက်သွားရင်နဲ့ကိုယ်တိုင်တွေ့ပြီးသိရပါတယ်အဲ့ဒါမယုံရင်အာထုတ်ကြည့်ပေါ့ဘုန်းကြီးယုံကြတဲ့အတိုင်းတကယ်အာထုတ်ကြည့်ရင်ကိုယ်တိုင်တွေ့မယ်ဆိုတာကိုတော့ဘုန်းကြီးတို့ကရဲရဲကြီးတောင်းခံပါတယ်ဒါပေမဲ့အာမထုတ်ရသေးလို့မယုံတဲ့သူတွေကိုတော့ဘုန်းကြီးတို့ကအပြစ်မတင်ပါဘူးဘာကြောင့်လဲဆိုတော့လူကမှကိုယ်လည်းမတွေ့သေးတဲ့ဟာကိုမတွေ့တော့မယုံမဲလဲရှိပြမှာပေါ့ဝန်ဝင်လည်းပြောရမယ်ဆိုရင်ဘုန်းကြီးတို့ကိုယ်တိုင်လည်းအစတုန်းကမယုံရပါဘူးတထုံမြို့မှာမင်းကွန်းစီတုန်းဆရာတော်ဆရာကြီးကဒီသတိပဋ္ဌာန်ကမ္မထာဟောကြားညွှန်ပြနေတယ်ဆိုတာကိုဘုန်းကြီးရှေ့ဝါရ1293ခုနှစ်တုန်းကပေါ့လေအဲဒီတုန်းကကြားသိရပါတယ်အဲဒီတုန်းကဘုန်းကြီးစဉ်းစားဝေဖန်ကြည့်ခဲ့ပါလေ။သွားရင်သွားတယ်လို့မှတ်ရမယ်ဆိုပါတော့။ရရင်လည်းရတယ်၊ထိုင်ရင်လည်းထိုင်တယ်၊အိပ်ရင်လည်းအိပ်တယ်လို့မှတ်ရမယ်ဆိုပါတော့။